ဆီးရီးယားနိုင်ငံခြားရေးဝန်ကြီးကနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အသစ်ဖွဲ့လိုက်တဲ့အတိုက်ခံကောင်စီကိုအတိအမှန်မပြုကြဘဲသတိပေးလိုက်ပါတယ်။မစ္စတာဝါလစ်အယ်မိုလန်ကဆီးရီးယားမျိုးသားကောင်စီကိုအတိအမှန်ပြုတဲ့ဘယ်နိုင်ငံကိုမဆိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့တနင်္ဂနွေနေ့တုန်းက Sunday Damascus သတင်းစာကိုပြောခဲ့တာပါ။သူကအတိုက်ခံအဖွဲ့ဟာတရားမဝင်ဘူးလို့လည်းပြောပါတယ်။ဒါစင်နဲ့ချီတဲ့ဆီးရီးယားတိုက်ခံခေါင်းဆောင်တွေဟာစနေနေ့က Stockholm မှာတွေ့ဆုံခဲ့ပြီးပြုပြင်ပြောင်းလဲရေးအသစ်တွေအတွက်မဟာဗျူဟာတွေကိုဆွေးနွေးခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲဆီးရီးယားလုံခြုံရေးတပ်ဖွဲ့ဝင်တွေဟာလောက်ကျန်ခံခဲ့ရတဲ့အတိုက်ခံခေါင်းဆောင်တဦးရဲ့ဇာပနအခမ်းအနားတက်ရောက်သူတွေကိုတနက်နဲ့ပြစ်ခတ်ခဲ့လို့လူ9ဦးသေဆုံးခဲ့ပါတယ်။ကွာမစ်လီမျိုးကအဲ့ဒီဇာပနမှာလူ9000တက်ရောက်ခဲ့ပြီးအတိုက်ခံခေါင်းဆောင်မစ်ရှယ်တမိုကိုနောက်ဆုံးကာရဝပြုခဲ့ကြတာပါအမည်မသိတနတ်သမားလက်ချက်နဲ့ကွယ်လွန်သွားတဲ့မစ္စတာတမိုဟာ Kurdish Future Party ကိုတီထောင်ခဲ့သူဖြစ်သလိုစီးရီးယားမျိုးသားကောင်စီရဲ့အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်